ိုင်းဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီအလုံလောက်ပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုလိုက်ပြီးဒီလူတွေထာနေပြန်ရင်မြန်မာဘက်ကထိထိရောက်ရောက်မလုပ်ဘူးလို့လည်းပြောဆိုသွားပါတယ်။ရိုဟင်ဂျာပြဿနာဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေပယ်ဖျက်ပြီးပြည်မှုကျူးလွန်သူတွေကိုဖော်ထုတ်အရေးယူနိုင်ရေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အမှုဆောင်ကော်မတီညီလာခံမှာဘင်္ဂလားဒေ့ရှ်ဆိုင်ရာတာမတ်ကြီးတင်ပြခဲ့တဲ့အထက်ကနေမတ်တင်ကြီးထက်ကအောက်နှုတ်တင်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်းတသန်းတသိန်းကျော်ရှိနေပြီးအကူအညီအထောက်ပံ့တွေကလည်းမလုံမလောက်ဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တာမတ်ကြီးရှာမီအာဆန်ကပြောဆိုလိုက်ပြီးနိုင်ငံတကာဘက်ကအကူအညီတွေထပ်တိုးပေးဖို့ကိုလည်းတိုက်တွန်းသွားပါတယ
်။ The government with the support of UNHCR, IOM and other international organizations
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနိုင်ငံတကာရှေ့ပြောင်းချေချမှုဆိုင်ရာရုံးနဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဆွေနိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုပြည့်မှုအောင်လို့ဖြည့်ဆည်းနိုင်ဖို့ခက်ခဲနေပါတယ်။လိုအပ်ချက်ရဲ့39ရာခိုင်နှုန်းပဲပြည့်မှုပါတယ်။အကောက်ွယ်ပေးထားတဲ့ဒုက္ခသည်တွေရဲ့အချင်းဒီမှာလိုအပ်သလောက်ထောက်ပံ့ပေးနိုင်ဖို့အားလုံးကိုတောင်းဆိုပါတယ်။ဒါပြင်မြန်မာနဲ့နှစ်ဖက်သဘောတူထားတဲ့ထန်တီပြန်ရေးလုပ်ငန်းစဉ်လက်တွေ့ဖော်ဆောင်နိုင်ဖို့နိုင်ငံတကာရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်။ထန်တီပြန်ရေးအတွက်ထောက်ကူဖြစ်စေမယ့်အချင်းဒီမျိုးကိုမြန်မာဘက်ကစိတ်ပါလက်ပါဆောင်ရွက်တဲ့ပုံကိုတွေ့ရပါဘူး။ဒါကြောင့်မို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အတွင်းကပြဿနာတွေကိုဆက်ပြီးတော့လေ့ထားကြရမှာဖြစ်ပါတယ်။
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလက်ရှိကျင်းပနေတဲ့69ကြိမ်မြောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့အစည်းအဝေးအတွက်အမှုဆောင်ကော်မတီညီလာခံမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကလူပေါင်း300နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာတနည်းကျော်လာခဲ့ပြီးတဲ့နောက်ဒီပြဿနာကိုဖြေရှင်းရေးအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကအဆိုပြုချက်3ရက်တင်ပြထားတာကိုလည်းတန်အမတ်ကြီးကအခုလိုပြောပါတယ်။
Myanmar must abolish discriminatory laws, policies and practices against Rohingyas and address the root causes of forced displacement.
ဒုညရီပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေမူဝါဒတွေနဲ့ဆောင်ရွက်ချက်တွေကိုမြန်မာဘက်ကအဆုံးတတ်ပဲဖြတ်ပြီးပြီးတော့ဘောင်းထုတ်ခံရမှုတွေရဲ့အကြောင်းရင်းတွေကိုယူသတာအချိန်မီအရေးကြီးဆောင်ရွက်ဖို့ကပထမချက်ဖြစ်ပါတယ်။ဒုတိယချက်ကတော့ Rohingya တွေယုံကြည်မှုရှိအောင်လို့အကောက်အွယ်ပေးအာမခံချက်ပေးရမှာဖြစ်ပြီးတော့နိုင်ငံသားဖြစ်ခွင့်လမ်းကြောင်းကိုဖော်ဆောင်ပေးရမှာပါ။မြန်မာနိုင်ငံတွင်းကအကြသားအလုံးကိုကောက်ွယ်ပေးဖို့အတွက်ဘီကင်းဆောင်တစ်ခုကိုလိုအပ်ရင်ပေါ်ဆောင်ဖို့ပြောပါတယ်။တတိယချက်နေနဲ့ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတိုက်တွန်းချက်အရရွင်ဂျာရီအပေါ်မှာစံကြုတ်ရက်ဆက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူပြီးတော့နောက်ထပ်မဖြစ်အောင်လို့ကာကွယ်ပေးဖို့ဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာတင်းရှောင်နေထားရတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာဘက်ကသဘောတူထားပေမဲ့ရွင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူး။ဌာနပြည်ရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူထားတဲ့အပေါ်ကျိုးစိုးတယ်လို့လဲကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တာမတ်ကြီးရှာမီအာဆန်ကပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်ပခဖြေရှင်းရေးအတွက်အဓိကကျတဲ့ပြဿနာတွေကိုသတိပြုဖို့လဲကုလသမဂ္ဂကိုသူကတိုက်တွန်းပါတယ်
။ Clearly, without a rights-based approach, only development interventions would not resolve this long-standing recurring crisis.
အခုရေးကိစ္စကိုခြေခံမဖြေရှင်းမနဲ့ဖွံ့ဖြိုးတိုးတက်ရေးတစ်ခုတည်းနဲ့သာကြောင်းဝင်ဖြေရှင်းမယ်ဆိုရင်တော့အခြေရင်ပြန်ဖြစ်နေတဲ့ကာလရှိပြဿနာကြီးကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။ရွှေကြလူလူအပေါ်မှာစနစ်တကျခွဲခြားဆက်ဆံနေတဲ့အခြေခံအကြောင်းရင်းကိုထိထိရောက်ဖြေရှင်းရမှာဖြစ်ပါတယ်
။ဒီနေ့ညနေပိုင်းမှာတော့ဂျီနီဗာမှာရခိုင်ရင်းနဲ့ပတ်သက်ပြီးအထူးစည်းဝေးပွဲတစ်ရက်ကျင်းပဖို့လည်းရှိနေပါတယ်။ဂျီနီဗာမှာကျင်းပတဲ့ဒုက္ခသည်အရေးညီလာခံမှာတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်သူ့ဝန်ကြီးဒေါက်တာဝင်းမြတ်အေးလည်းတက်ရောက်နေတာပါ။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ဒုက္ခသည်တွေနေရခြင်းကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာပြန်နိုင်ဖို့မြန်မာအစိုးရဘက်ကပိုင်ဖြတ်လှုပ်ဆောင်နေတယ်လို့ဝန်ကြီးကပြောဆိုထားပါတယ်။ဒါပြင်လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေအပေါ်စုံစမ်းအရေးယူမယ်လို့လည်းကတိပြုသွားပါတယ်ရှင်။